အခုတော့ဥက္ကံခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောင်းမြေရနာထွက်တဲ့နေမျိုးကိုထိန်းချုပ်လို့တဲ့အတွက်ကချင်နဲ့ရှမ်းပြည်နယ်တွေမှာတမတော်ကစစ်စင်ရေးလုပ်ပုံကိုဥက္ကံခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီဘဝရဲ့အကျိုးအမြတ်ရရှိဖို့ရည်ရွယ်ပြီးစစ်စင်ရေးလုပ်တဲ့မဟာဗျူဟာကိုတမတော်ကကျင့်သုံးနေတာကြာပြီဖြစ်ပါတယ်။အထူးသဖြင့်ကျောက်စိမ်းနယ်ဗဒမြားထွက်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစီးပွားရေးအကျိုးအမြတ်ရရှိရေးနဲ့စစ်စင်ရေးဟာတသားပြီးဖြစ်နေကြတွေ့ရတယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့အစင်ခါစာမှာဖော်ပြပါတယ်။လက်နက်ကိုင်အုပ်စုတွေမရက်တည်နေအောင်ဒေသခံကျေးရွာတွေနဲ့အဆက်ပြတ်တဲ့ဖြက်လေးဖြက်လမ်းစဉ်ဟာအစိုးရတပ်တွေတန်ရာစွာတပ်ထုတ်ယူနိုင်အောင်လမ်းကင်းပေးတဲ့နယ်မြေရှင်းလင်းရေးလမ်းစဉ်ဖြစ်ပါတယ်။နေကိုင်ပရိပက္ခဖြစ်ပွားတဲ့ဒေတာမှာတင်ဟဇာတထုတ်ယူတဲ့အခါနဲ့ခွင်ပြိုးရေးစီမံချိန်လွတ်တဲ့အခါမှာတပ်မတော်အပါအဝင်နေကိုင်အဖွဲ့တွေအားလုံးလူ့အခွင့်အရေးချိုးဖောက်ကြပါတယ်။မထောက်ဆက်ချက်ကကချင်းပြည်နယ်တနိုင်းဒေတာမှာတပ်မတော်ဆင့်စီရင်လုတာဟာပင်းင်းနဲ့အကြားတွင်းထွက်ပစ္စည်းတွေကိုကချင်းတပ်ဖွဲ့လက်ထက်ကသိမ်းယူဖို့ဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။စစ်တပ်ရဲ့စီးပွားရေးမှောက်ကိုလုံငန်းကိုတိသွားတဲ့ဒေသခံတွေကိုလည်းစစ်တပ်ကအပြောက်ရှင်းတတ်ပါတယ်။အဲဒီအခါမှာတေခါမပေါ်တဲ့ရာဇဝတ်မှုတွေရှိလာပါတယ်
။ကချင်းပြည်နယ်မှာကြောက်စိမ့်နဲ့ဗဒမြားတူးဖော်နေတဲ့စစ်တပ်ပိုင်း MEHL မှာလက်အောက်ခံကုမ္ပဏီ23ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒါတွေမကသေးပါဘူး။တမတော်မြောက်ပိုင်းတိုင်းကလည်းတီးခြားကုမ္ပဏီတီထောင်ပြီးကြောက်စိမ့်လုပ်ငန်းမှာပါဝင်နေပါတယ်။တမတော်ထိပ်တန်းအရာရှိတွေကိုတရားစာတတူးဖော်ဝင်ချပေးနေတာလည်းရှိပါတယ်။ရွေးကောက်ပွဲအစိုးရကိုဖွဲ့စည်းတဲ့2017မှာကြောက်စင်းစစ်ပွဲစတင်တယ်လို့ပြောနိုင်ပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့18နှစ်ကြာအပြစ်ခတ်ရစဲထားတာကိုချိုးဖောက်ပြီးဖားကန့်ကြောက်စင်းမြေကိုချုပ်ကန့်ဖို့စစ်ဆင်ခဲ့တာဖြစ်ပါတယ်။တိုင်းမူဟောင်းနဲ့တပ်တုတွင်ဝန်ကြီးဟောင်းဦးအောင်မြင့်ပိုင်တဲ့ကြောက်စင်းတွင်မှာ2018ကမြေပြိုလို့18ဦးသေဆုံးပြီးတရားကြော်ဒဏ်ရာရရှိခဲ့ပါတယ
်။တမူးကစပြီးအကြက်တသားအထိတနိုင်းမြို့နယ်ကြောက်စင်းလုံငန်းမှာစည်းဝါရှာကြပုံကိုလဲကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တနိုင်းမြို့တောင်ဘက်နော်ဂျေဘွန်းတောင်တန်းကရွှေမော်နဲ့ပရင်မော်ကိုချုပ်ကင်နိုင်ရေးအတွက်2019ကတပ်မတော်နဲ့ KIA တပ်ဖွဲ့ဖြစ်ရမှာအရသာအများပြားပေးဆုံးကြပါတယ်။ကျောင်းပြတူးဖို့တဲ့ကော်မတီကိုရောလက်လုံလက်စားအလုပ်သမားတွေကိုရောမြောက်ပိုင်းတိုင်းကစက်ကြီးခောက်ပါတယ်။ပင်ကြောက်စစ်စင်ရေးမှာလည်းတပ်မတော်သားတွေကအရသားတွေကိုအတင်းအဓမ္မခိုင်းစီပါလေ။နေရာတိုင်းလူလုံးမှာရှိတဲ့အစိုးရတပ်သားတွေကိုလက်ထိုးနိုင်မှပြင်းပုံရွှေမော်မှာလုခွင့်ရပါတယ်။စစ်တပ်ရဲ့ဖွားဖက်တော်ဖြစ်တဲ့လူအခွင့်အရေးချိုးပြမှုတွေကိုဒေသခံတွေခံစားကြရပါတယ်
။ဖားကန်ကကြောက်စင်းနယ်မြေအစိုးရတပ်လက်အောက်ရောက်ရှိသွားခြင်းကလေးကစပြီး KIA ကချင်တပ်ဖွဲ့ဟာပြင်းမော်တွေကိုအားကိုးလာပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကရတဲ့ဝင်ငွေတွေအစိုးရတက်စီရောက်လာမှသိကြပါရယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ကရွှေမော်နဲ့ပရင်မော်ကိုချုပ်ကန့်မှုရည်ရွယ်ပြီးအစိုးရတက်ကစစ်ဆင်ရေးလုပ်ခဲ့ပါရယ်။2019မှာတော့တရင်ဆယ်ရင်တနိုင်းမှာတက်ဆွဲနိုင်ပါပြီ။မော်ရဲမှာနေထိုင်သူတွေထွက်ပေးဖို့နဲ့ထွက်မပေးရင် KIA နဲ့ပူးပေါင်းတဲ့ရန်သူဖြစ်သတ်မှတ်မယ်လို့တက်ကကြေညာပါရယ်။ပရင်နယ်မြေကိုစစ်တပ်ကသိမ်းပိုက်လို့ဒေသခံတွေဒုက္ခရောက်ရပုံကိုသွေးစွန်းသောပြင်းအမိနဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကအစင်ခန်းစာထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူးပဒမြားနယ်မြေကိုလည်းစစ်တပ်ကချုပ်ကိုင်ပါတယ်။စစ်တပ်ပိုင်း MEHL ရဲ့မြမပဒမြားလုပ်ငန်းလက်အောက်မှာလုပ်ကိုင်နေတဲ့ပဒမြားကုမ္ပဏီ486ခုကိုလုပ်ပိုင်ခွင့်လိုင်စင်ထုတ်ပေးထားပါတယ်။ MEHL ရဲ့ပဒမြားလုပ်ငန်းဖြစ်တဲ့သစ္စာပန်းကုမ္ပဏီဟာမိုးမိတ်မြို့နယ်မိုင်းဟတ်ဒေသမှာရွှေမော်လုတ်ကင်ပါလေအင်းမြပြည်စုံရွှေမော်ကုမ္ပဏီရဲ့ညွှန်ကြားရေးမှုဟာစစ်တပ်ပိုင် MEC မှာလည်းညွှန်ကြားရေးမှုတူဖြစ်ပါတယ်တိုင်းရင်းသားလက်နက်ကင်တွေရန်ပုံငွေရှာပုံကိုတော့ကုလသမဂ္ဂမစ်ရှင်ကတင်ပြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်ဒါပေမဲ့အပြစ်ခတ်ရစဲရေးသဘောတူချက်ရယူစဉ်ကတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့တပ်မတော်အကြားတရားစာတမျှဝေမဲ့အစီအစဉ်ရှိခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လည်းတရားစာတထုတ်ယူရင်းမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအပြိုင်ဆိုင်တိုက်ခိုက်နေကြတာဖြစ်ပုံရပါတယ်။စစ်တပ်ကချုပ်ကင်တဲ့ကျောင်းမြေနယ်မြေမှာတပ်မတော်သားတွေဟာရာဇဝတ်မှုမျိုးစုံကျူးလွန်တယ်လို့ ကုလသမဂ္ဂမစ်ရှင်အဖွဲ့အစည်းအကားမှာပေါ်ပြထားပါတယ်ခင်ဗျာ။